ရင်းမြစ်မြို့နယ်တွေကရွှေပန်းခိုင်တဲရော်ကြီးစားတဲ့ခြေရွာတွေကိုစစ်ကောင်စီတပ်တွေကဝင်ရောက်ပြီးတော့နယ်မြေရှင်းလင်းနေတာကြောင့်အနီးဝန်းကျင်ကခြေရွာတွေကပါထွက်ပြေးတိမ်းရှောင်နေရပါတယ်။ရွာပေါင်း900လောက်ကရွာသား2200လောက်ထွက်ပြေးနေကြရတယ်လို့ဒေသခံပြည်သူတွေကပြောပါတယ်။လက်ရှိမှာတော့သူတို့အတွက်နေရေးစားသောက်ရေးနဲ့ဆေးဝါးအကူအညီတွေအရေးပေါ်လိုအပ်နေတယ်လို့ဒေသခံတွေကပြောပါတယ်။ဒီကြောင့
တီဘီကန်ကြီးရွာကိုဖျက်ပြီးတဲရော်ကြီးရွာနဲ့ရွှေပန်းခန့်ရွာတွေကိုမတ်လ၈ရက်နေ့မနေ့ကနေ့လယ်၁၂နာရီဝန်းကျင်လောက်မှာတနက်တွေပစ်ဖောက်လက်နက်ကြီးတချို့ပစ်ခတ်ပြီးဝင်ရောက်လာတာကြောင့်တဲရော်နဲ့ရွှေပန်းခန့်ကြီးရွာတွေအပြင်အနီးနားကကြီးရွာတွေကပါရွာလုံးကျွထွက်ပြီးတိမ်းရှောင်နေကြရတယ်လို့ဒေသခံတွေကအခုလိုပြောပါတယ
်။အဲဘယ်လိုပြောရမလဲတော့မသိဘူး။ဒီရွာလုံးအကုန်လုံးဖျက်ပြီးခြောက်ရတာသူကတောင်ဝနေဝင်လာတာချင်းတောင်ဝနေဝင်လာပြီးတော့အိုက်ဖောက်ဖောက်ဖောက်ဖောက်ဖောက်ဖောက်ဆိုတော့အတန်ကြီးကြတော့ကြတော့တနက်တန်ကြီးကြတဲ့ဆိုပြီးတော့ကျွန်တော်တို့ကထက်ပြီးတာတောင်ဝနေဝင်လာတာဖြစ်ပြီးဝင်လာတာဒီဒီကတော့ جماعه တို့ကထွက်ပေါက်ကမရှိတော့ကြတော့အကုန်လုံးအဲဒီ جماعه တွေတွေဖြတ်ပြီးအနောက်တွေအကုန်လုံးဖြတ်ပြီးပြင်းပြီးဒီနေရာတွေအလိုပဲပြေးကြတာသူတို့တနက်တွေတည်ပြီးတော့ဝင်လာတာပြောရမယ်ဆိုရင်ဒီနေရာတွေည၈နာရီ၉နာရီထိအောင်ကို جماعه တို့ပြေးနေရတော့ပဲအစတော့ဟိုရွာနဲ့ပြင်နေဝေးတဲ့ဒီမှာကတ်နေတာတော်တော်များများလေးခိုးနေတာနောက်အဲ့လိုမျိုးသူတို့ကလို့နှံ့ထွက်တော့ဟာဒီနေရာတွေတော့ရောက်လာပြီဆိုပြီးတော့ထပ်ထပ်ပြီးထပ်ပြီးပြေးတော့ည၈နာရီ၉နာရီထိအောင်ပြေးနေကြရတာနောက်ကလည်းအခုနောက်ထပ်တစ်ဖွဲ့လာပြီလို့လည်းပြောလို့ جماعه တို့ကအခုထပ်ပြီးတော့ကြည့်ရအောင်ပါဗောနော
်စစ်ကောင်စီတပ်တွေကတနက်ဖြစ်ပေါက်ပြီးဝင်လာတာကြောင့်တဲတော်ကြီးရွှေပန်းခိုင်ရေကြီးပြင်းခြံတော်ကြီးအုံတုံပင်တဲပင်ကန်စတဲ့ရွာတွေအပါအဝင်ရွာပေါင်း9ရွာလောက်ကရွာသား2000ဝန်းကျင်လောက်ဘေးလွတ်ရာကိုထွက်ပြေးခဲ့ကြရတာပါစစ်ကောင်စီတပ်တွေကတဲတော်ကြီးရွာနဲ့ရွှေပန်းခိုင်ရွာတွေကိုဝင်ပြီးနေအိမ်တွေကိုမှွေနှောက်ရှာဖွေခဲ့ပြီးတော့နောက်ရွာတွေကိုဆက်ပြီးတက်သွားတာကြောင့်စစ်ဆောင်ရွာသားတွေကအဲ့ဒီရွာတွေနဲ့အတော်တန်ဝေးတဲ့ရွာတွေအထိကိုဆစ်ဆောင်နေကြပါတယ်တချို့ရွာတွေကလည်းဝေးရရွာတွေကိုမပြေးပဲတောထဲမှာပဲနေနေကြရတဲ့သူတွေလည်းရှိတယ်လို့ဒေသခံတွေကပြောပါတယ
်တောထဲမှာလည်းအများကြီးပဲညီမလေးတောထဲမှာဟိုအမားတို့စီကဟိုလေးဖမ်းတတ်တာဆိုတော့အဲ့လိုဖမ်းတဲ့လေးဖမ်းတဲ့လေးတွေတဲ့မှာလည်းအများကြီးပဲရေကြီးပေါ်မှာအလိုလိုဗျံချင်းကြီးအိတ်တာပေါ့နော်အဲ့ဖမ်းတဲ့လေးဖမ်းတဲ့လေးတွေဒီမှာလည်းအများကြီးပဲရှိတယ်အဲ့နောက်မှာလည်းအများကြီးပဲရှိတယ်ညီမလေးအဲ့တဲတွေတဲ့မှာလည်းရှိတယ်အခုလည်းတရက်ပင်အောက်ဒီမှာပဲအဲ့တည့်ရပင်လေးတွေအောက်မှာဆုံလေးတွေအောက်မှာနေနေကြတာတွေလည်းအများကြီးပဲရှိတယ်
တောထဲမှာမိုးကတွေနဲ့တဲဆောက်ပြီးနေနေကြပေမဲ့အခုရပိုင်းမုန်တိုင်းချိန်ကြောင့်မိုးရွာတွေရှိနေတယ်လို့ဖျားလာတာနဲ့ဝမ်းပြက်ဝမ်းလျှောတာတွေဖြစ်နေကြလို့ရိခါနဲ့ဆေးဝါးကလည်းအရေးပေါ်လိုအပ်နေတဲ့အခြေအနေဖြစ်တယ်လို့စစ်ဆောင်နေရတဲ့ဒေသခံတူကအခုလိုပြောပြပါဗျ
။ယာယီတဲ့ပေါ့နော်ကျွန်တော်တို့ယာယီတဲ့မိုးကတွေလေးတွေစောက်ရတာပေါ့နော်။အခက်ခဲတော့ဒီစောင်းဝင်းတွေရောပြီးတော့ကျွန်တော်မိုးရုံးကလာဆိုတော့မိုးကလည်းရွာနေတာရောပေါ့နော်။ကျွန်တော်ရှိကြတယ်လေဖျားကြနာကြတာပေါ့။ညီမတွေညီမတွေကတော့အဲစောင်းဝင်းတွေနဲ့အလိုပေါ့ဆေးဝါးတွေပေါ့နော်အဲဒီရာဟုတို့ကအဲခက်ခဲတဲ့ကြုံတွေ့ရတာ
စစ်ဆောင်သူတွေထဲမှာတက်ကြီးရွယ်အိုတွေစာမကြီးမကောင်းတဲ့သူတွေခလိငယ်တွေပါပါတာကြောင့်ပြေးလွှားပြီးစစ်ဆောင်နေရတာကအတော်ကိုခက်ခဲဖြစ်နေတယ်လို့ပြောပါရယ်အခုလိုတရွာပြီးတရွာထွက်ပြေးနေကြတဲ့ခက်ခဲကိုလည်းအခုလိုပြောပြပါရယ
်တက်ကြီးရွယ်အိုတွေပေါ့နော်ဒီဖြတ်ထားတဲ့ဟာတွေမမာတဲ့ဟာတွေအခုအမျိုးတွေရတယ်နန်းနေနေလို့ဖြစ်နေတဲ့ဟာတွေကလည်းအများကြီးပဲညီမလေးရဲ့မမရဲ့ဒွေလေးတယောက်ဆိုဒီဖြတ်နေတာသူကမလက်ဒီမလားညဒီမလားလားမသိဘူးအဲ့ဒါယူနေနေတိုက်သွားတာပဲမတော်ပါဘူးအခက်ခဲရအများကြီးပဲအဲ့ဒါအဲဒီညာနေပြီးတော့လေမတော်အကုန်လုံးအမတော်ရွာကိုလာနေရသူတို့ကပေးတရားပေးဆိုတော့လေအဲ့ဒီဟာယူကြည့်ပြီးတော့လေလူတိုင်းကအကုန်လုံးနေကြကြတယ်ဒီလား
စကိုင်းတိုင်းတွင်းမှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအခြားထိတွေ့တိုက်ပွဲတွေပုံမပြင်းထန်လာတာကြောင့်စစ်ကောင်စီတပ်တွေကလည်းကျေးရွာတွေကိုတရွာဝင်တရွာထွက်နေမြေရှင်းလင်းရေးတွေလုပ်နေပါတယ်စကိုင်းတိုင်းထဲမှာမုံရွာ၊စကိုင်း၊ရွှေဘုံနဲ့ကလေးမျိုးတွေကလွယ်လို့ကျန်တဲ့မျိုးနယ်တိုင်းမှာစစ်ကောင်စီကအင်တာနက်ဆက်သွယ်မှုတွေဖျက်တောက်ထားတယ်လို့ဖုံးဆက်သွယ်ရေးကခက်ခဲနေရပါတယ်။နေပြည်တော်ရှင်းလင်းမှုတွေကြောင့်ထွက်ပြေးနေကြတဲ့ရွာသားတွေကစစ်ကောင်စီတပ်တွေရွာကထွက်သွားပြီးတဲ့အချိန်မှာနေအိမ်ကိုပြန်လာနေတာတွေရှိပေမဲ့လို့အများစုကတော့ပြန်မနေရဲကြပဲတကြီးရွယ်အိုတွေကလေးငယ်နဲ့နာမကျန်းသူတွေရှိတဲ့သူတွေကတော့တောထဲနဲ့တခြားကြီးရွာတွေကိုထွက်ပြေးတင်းရှောင်နေကြရဆဲဖြစ်ပါတယ်။အခုကာလကပြင်းထန်တဲ့အပူချိန်နဲ့တခါတလေမှမိုးရွာတွေကလည်းရှိနေတာကြောင့်ဖျားနာတာနဲ့ဝမ်းပြက်ဝမ်းလျှောဖြစ်ကြတဲ့အတွက်ဆေးဝါးနဲ့ရိတ်ခါကအထူးကလိုအပ်နေတာဖြစ်တယ်လို့စစ်ဆောင်တွေကပြောဆိုကြပါရဲ့ရှင်။